တရားဥပဒေတရားရုံးမှာအမှုရင်ဆိုင်နေရတဲ့တပိတ်မောက်ចောင်းသားတွေနဲ့ဝင်းရံပြည်သူစုစုပေါင်း69ဦးကိုပုံမှန်462အမှုပြန်လည်ရုပ်သိမ်းလိုက်ကြောင်းတရားသူကြီးကကြေညာပြီးတော့ဒီကနေ့ညနေမှာပဲပြန်လွှတ်ပေးလိုက်ပါပြီ။အကျဉ်းထောင်ကနေအမှုရင်ဆိုင်နေရသူ32ဦးနဲ့အာမခံနဲ့အပြင်ကနေတရားရင်ဆိုင်သူ35ဦးတို့ဟာမြို့သားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုစံထားပြသူတွေနဲ့ဝင်းရံသူတွေ ဝင်းရံပြည်သူ69ဦးကိုတရားဝီတရားရုံးကနေဧပြီလ10ရက်နေ့ညနေ4နာရီထိုးကန်ဒီအချိန်မှာပဲပုံမှန်64ရအမှုပိတ်သိမ်းပြီးလွှတ်မိတ်ကျင်ညာခဲ့တယ်ဆိုပြီးဘဂတများအဖွဲ့ချုပ်ကကျောင်းသားကောင်းဆောင်ကိုတီးဟဝင်းတင်ကဆိုပါတယ်
ပြားပြီးရနေပြီးတော့ဒီလွတ်မိတ်ဆိုတာသူဖတ်ပြသွားလေကိုလေးနဲ့တွေ့တယ်ပေါ့နော်လေကိုလေးနဲ့မှုရုပ်သိမ်းကြောင်းဆိုပြီးတော့ကျွန်တော်တို့လွှတ်ပေးလိုက်တယ်လွှတ်ပြီးတော့အခုလောလောဆယ်ကျွန်တော်တို့အထောင်ပြောင်းအောင်ပဲအထောင်ပြောင်းပြီးတော့လိုအပ်တဲ့ထောင်ပုံစံတွေပါပြည့်အောင်ပဲပြီးတော့မှကျွန်တော်တို့ပြန်ဖတ်လာမှာကျွန်တော်တို့အခုဟိုညီမချက်ကတော့ကျွန်တော်အစိုးရကြီးတဲ့ဆင်ညာတဲ့အတိုင်းကျွန်တော်တို့တပိတ်မောက်တောက်စားတယ်အောင်သွားပြီးတော့ကျွန်တော်တို့ကာရောပြမယ်ကာရောပြပြီးသွားလို့ရှိရင်ကျွန်တော်တို့အဲ့ဒီမှာပဲလမ်းဆွဲမယ်ပေါ့နော်အခုဒီကလွတ်တဲ့အပေါ်မှာပြောချင်တာကတော့ကျွန်တော်အစိုးရကြီးတဲ့ဒီဥစ္စာမတရားဆန်ကြီးအချင်းချခံတာဖြစ်တယ်ဒီကပို့ပြီးတော့စောစောကိုလွတ်တင်တာပေါ့နော်ဒါနဲ့အခုလောလောဆယ်မှာကျွန်တော်တို့လွတ်ပေးရအစိုးရတဲ့တရားအနေနဲ့လွတ်ပေးရတော့ဒါဒီမိုကရေစီရဲ့ရှင်လန်းအစဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ကြိုဆိုပါတယ်ပြီးတော့နောက်တစ်ချက်ပြောချင်တာကျွန်တော်တို့ရဲ့ဒီမိုကရေစီပညာရေးတိုက်ပွဲကမပြီးဆုံးသေးပါဘူးဒီကျွန်တော်တို့ဒီမိုကရေစီတိုက်ပွဲရဲ့အလောင်းအမြင်အောင်ပြည်နယ်သားတွေပဲရှိသေးတယ်ကျွန်တော်တို့လူလားချက်ဒီပြေဝါဒီဆက်လက်တိုက်ပွဲဝင်ရအောင်ပါလို့ကျွန်တော်ပြောချင်ပါတယ
်ဒါပေမဲ့အမှုပေါင်း20ကျော်ကနေအမှုပေါင်း80ကျော်နဲ့တရားစွဲဆိုခံနိုင်ရတဲ့ចောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းသွေးသစ်မချူဖြူအောင်ကိုနန္ဒဆရာတို့ကတော့တခြားမှုများကြံနေသေးတာကြောင့်ထောင်ကပြန်ခေါ်ထားတယ်ဆိုပြီးចောင်းသားကောင်းဆောင်ကိုနန္ဒဆရာကဆိုပါတယ
်။ဟောသူတို့ကကျွန်တော်ရေးရိုးရဲ့နေတဲ့ပြည်ကိုကျွန်တော်ရောက်လို့ပြောလို့အားမတည်ရင်ကျွန်တော်ပြောတော့ဒီရဆွဲတဲ့တာဝရီရဲ့မှုကြောင့်ပဲပြင်နေကြတာပါ။ကျွန်တော်ရေးရိုးရဲ့နေတဲ့ပြည်ကိုထောင်ကပြန်လာခဲ့ပါဘူးပြောတော့ကျွန်တော်တို့ရံပုံမှုတွေလည်းကျွန်တော်ကြံခဲ့ရင်ကြံခဲ့လာလို့မရအောင်
ဒီအတွက်ဒီကောင်းဆောင်တွေကတော့ပြန်လည်လွတ်မြောက်ရေးမသေးကြသေးဘူးလို့ဆိုပါရယ်မန္တလေးဥပိုလ်ထောင်မှာတော့ဗကြံပိတ်ရက်မတိုင်ခင်လွတ်ရက်စေကံဒီအကျဉ်းသား200ကျော်လွှတ်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသားတွေတော့မပါဝင်သေးဘူးဆိုပြီးတက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ကိုသိန်းအောင်မြင့်ကပြောပါရယ
်နိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားတော့တယောက်မှလွတ်လာတာမတွေ့ဘူးအခုလေးနေကျွန်တော်အောင်မြင့်သားစံတရားရုံးမှာရှင်းနေကြီးဥဆောင်ဝင်ရုံးဆောင်တာကျွန်တော်အခုလေးနေတာတည်းနဲ့ရှင်းနေကြီးပြန်ခေါ်သွားတယ်ပေါ့နော်မင်းတို့ရှင်းနေကြီးဆိုတော့ရုံးကြီး22ရက်နေ့လို့တော့ပြန်ချိန်လိုက်တယ်။ဆိုတော့တရားသူကြီးကအဲ့ဒီပေါ်မှာသူ့ကိုလွတ်ဖို့မလွတ်ဖို့အပေါ်အားဟာကဒီဥပဒေရာရှိကဆုံးဖြတ်ရမှာလေဆိုပြီးတော့အဲ့အဲ့ဒီမှာတော့အငင်းခုံတွေဖြစ်နေရသေးတယ်ရှင်းနေရလွတ်ပေးဖို့မလွတ်ပေးဖို့ဆိုပြီးတော့အခုနောက်ဆုံးအပြေမထက်တာနဲ့ထောင်ပြန်ခေါ်ရတယ်အမကြီး
။ဧပြီလ9ရက်နေ့နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့လက်မှတ်နဲ့ပထမအဦးဆုံးထုတ်ပြန်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်အမှတ်တိမြင့်ဆောင်2016မှာတော့နိုင်ငံရေးအကျဉ်းသားတွေတက်ချွတ်လှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ចောင်းသားចောင်းသူတွေရဲ့လွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်ဆိုပြီးပြောဆိုလိုက်ပြီးတဲ့နောက်မှာတော့ဒီကနေ့မှပဲចောင်းသားနဲ့တက်ချွတ်လှုပ်ရှားသူတွေပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်204ပုံမှန်ခွဲကကြီးအရနိုင်ငံတော်သမ္မတဟာလူငယ်ချမ်းသာခွင့်ပေးနိုင်တယ်လို့ပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်494အရလည်းမိသည့်အစိုးရရှိနေမစိုးစစ်ဆေးစီရင်တဲ့အမှုတွေမှာစီရင်ချက်မချမီလူတယောက်ကိုဆွဲဆိုထားတဲ့အမှုတွေကိုရေဘဝအားဖြစ်ဖြစ်စီ၎င်းကိုကြားနာစစ်ဆေးနေတဲ့ပြည်မှုများနဲ့ပြည်မှုတရက်နဲ့ဆက်လင်းရဖြစ်စီပြည်မှုအများနဲ့ဆက်လင်းရဖြစ်စီတရားရုံးဤဆုံးဖြတ်ချက်ဖြင့်ရုပ်သိမ်းနိုင်ငံကိုဖော်ပြထားတာကြောင့်တနည်းကြော်ကြအမှုရင်ဆိုင်နေရတဲ့တပိတ်မောက်ចောင်းသားတွေကိုပုံမှန်494ရပြန်လည်လွတ်ပေးလိုက်တာလည်းဖြစ်ပါတယ်ရှင်